ရန်ကုန်မြို့တော်ခမရဲ့ရှေ့မှာ24နာရီတပိတ်စကန်ဖွင့်ပြီးတော့ဆန္ဒပြနေကြတဲ့တင်ငန်းကျုံမြို့နယ်ကမြေသိမ်းခံလေသမားတွေဟာဒီကနေ့စနေနေ့မှာပဲသူတို့ရဲ့တပိတ်စကန်တွေကိုပိတ်သိမ်းလိုက်ပါတယ်။မြေယာသိမ်းဆည်းမှုစုံစမ်းဖော်ထုတ်ရေးကော်မရှင်နဲ့မြေသိမ်းခံလေသမားတွေတွေ့ဆုံညှိနှိုင်းပြီးခဲ့ရပြီးတဲ့နောက်မှာလေသမားတွေဘက်ကအခုလိုတပိတ်စကန်ကိုပိတ်သိမ်းခဲ့တာလည်းဖြစ်ပါတယ်။ဒီတော့သိမ်းဆည်းခံဘိုးဘွားမဲ့မြေဒီပြန်ရာရေးဆန္ဒပြနေကြတဲ့လေသမားတွေနဲ့ကော်မရှင်ကြားမှာဘလို့ညှိနှိုင်းပြေလည်ခဲ့ကြတယ်လဲဆိုတာကိုစုံစမ်းထားတဲ့မန္တန္တချမ်းကဆက်ပြောပြပါလိမ့်မယ်ခင်ဗျာ။
ဟုတ်ပါတယ်လေးရမြောက်ရှိလာပြီဖြစ်တဲ့ဒီကနေ့စနေနေ့မှာပဲတင်ငန်းကျွတ်မြို့နယ်မိချောင်းကန်ရက်ကွက်ကမြေသိမ်းခံလက်သမားတွေဟာသူတို့ရဲ့တပိတ်စခန်းကိုပိတ်ပေးခဲ့တာပါဒီလိုမပိတ်ခင်စနေနေ့မနေ့ပိုင်းကတော့တပိတ်ဥဆောင်သူ၈ဦးနဲ့ပြည်တော်စုလွှတ်တော်လေယာမြင့်နဲ့အခြားမြင့်များတင်ဆက်ခံရမှုစုံစမ်းစစ်ဆေးရေးကော်မရှင်ကလွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းလင်းနဲ့ဦးခိုင်မောင်ကြီးတို့တွေ့ဆုံညှိနှိုင်းခဲ့ကြပြီးလွှတ်တော်ကိုယ်စားလှယ်တွေဘက်ကမြေသိမ်းခံလက်သမားတွေကျင်းနှက်လောက်တဲ့အထိဂရုတွေပေးခဲ့တာကြောင့်အခုလိုတပိတ်စခန်းပိတ်ဖို့ကိုသဘောတူခဲ့တာဖြစ်တယ်လို့တပိတ်ခေါင်းဆောင်တဦးဖြစ်တဲ့မတ်နေနွယ်တန်းက VOE ကိုပြောပြပါတယ်
တော်မြေလေးရမြေနဲ့အခြားမြေကြားကော်မတီရပါတော့တော်ကိုစီရင်ဆောင်ပြီးကျမတို့တွေ့ဆုံနေပါတယ်တွေ့ဆုံနေတရားပါတို့ဘက်ကလည်းကျမတို့ကျင်းနှက်လောက်တဲ့ဂရုကိုပေးရတယ်ကျမတို့ဒီတပိတ်စခန်းကိုကျင်းပြီးဖိတ်ပေးတာပါကျမတို့ပြောရတဲ့ဂရုကတော့ကျမတို့ဘုဖြစ်နေတဲ့ဒေသမှာဒီလိုဒုက္ခရောက်နေတယ်ဒီလိုဒုက္ခရောက်နေဆိုတာဆင်းရဲတွေခံစားနေရတယ်ဆိုတော့အမှန်တကယ်ဖြစ်တယ်ကျမတို့ရဲ့ပိုင်ဆိုင်မှုထောက်ထားတွေကလည်းအမှန်တကယ်ဖြစ်တယ်အားလုံးကိုတို့လက်ခံသွားပါတယ်ရှင်ပြီးတော့မြေသိမ်းဥပဒေနဲ့မညီညွတ်ဘူးဆိုတာကိုလည်းတို့လက်တွေ့တွေ့မြင်ရတဲ့အတွက်ကျမတို့ကိုဒီပြဿနာတွေကိုတို့ကျေအရောရောချင်းချင်းပဲပေါ့နော်ကျမတို့နဲ့တွေ့ရကြမှာတို့ကျေရောတို့ရဘက်ကတုတ်ပြမှုတစ်ခုလောက်လာတဲ့အခြေကိုတို့ရုပ်ပေးမယ်ဆိုတော့ဂရုကိုပြောရပါတယ်တကယ်လို့တို့ဘက်ကဂရုပြတ်တော့ကုန်မယ်လို့ရှင်ဒီအပ်ပြီးသူရအားလုံးပေါ့နော်မေးပြီးရောရှိတက်လာကြပါလို့တို့ကအဲ့လိုရှိဂရုပြောရပါတယ်ရှင်ဟုတ်
အခုလိုသဘောတူညီမှုရခဲ့ကြပေမဲ့လေသမားတွေရဲ့တောင်းဆိုချက်နဲ့ပတ်သက်လို့တော့တိကျတဲ့အချိန်တခုလွတ်တော်ကိုယ်စားလှယ်တွေဘက်ကပေးနိုင်ခဲ့ခြင်းမရှိဘူးလို့မတ်နေနွယ်တန်းကဆက်ပြောပြပါဗျာ။
သူတို့ရညီမတို့ဒီမိသားမဲ့ဒေသကိုဥစားပေးပြီးတော့သူတို့လောက်တာမဲ့အခုစီစဉ်တဲ့အနေနဲ့ပေါ့နော်။မြေသွေးဖြောက်စီစဉ်ပေးရမယ်ဆိုပြညီမတို့ကတိပြုသွားပါရဲ့။ဒီလိုပဲဆိုလေပေါ့နော်။အဲအဲတယောက်ကနေပြီးတော့သူကနေပြောရပါရဲ့။ဒီကိစ္စကသူတို့ကတတိကိုချက်ခဲ့လဲဆိုလို့ရှိရင်မိသားမဲ့သူတွေရနေပြီးရမောချက်ရှင်နာကြကြမျိုးပဲ။ဒီမိသားမဲ့အမိသူတွေအစားသူတို့စက်တော်ကိုယ်စီလေတွေစံတော့ကတိရှင်နာပြမယ်ဆိုပြီးတော့အောက်ကြီးကိုကတိပြုသွားတဲ့ညီမတို့ကနေပြီးတော့စက်တော်ကိုယ်စီလေကြီးနှစ်ဦးရဲ့တတိကိုပြုဖို့ညီမတို့ဘက်ကလေ့စားတဲ့အနေနဲ့ညီမတို့ကကြုံကြည့်ပေးတဲ့အနေနဲ့ညီမတို့ရဲ့ဒီစခန်းကိုပြင်ပြီးတော့တင်ပေးလိုက်တာပါရှင်
။တပိတ်ဥဆောင်သူမတ်နေနွယ်တန်းဖြစ်ပါတယ်။ရန်ကုန်တင်ကန်းကျွမြို့နယ်မိချောင်းကန်ရက်ကွက်ကလေသမားတွေရဲ့ဘိုးဘွားပိုင်မြေတွေကိုစစ်တပ်ကနေ1990ဝန်းကျင်လောက်ကလေးကအာရမတင်ယူခဲ့တယ်လို့လေသမားတွေဘက်ကပြောပါတယ်။ဒီလိုတင်ဆက်ခံရတဲ့ဘိုးဘွားပိုင်မြေတွေကိုမူလပိုင်ရှင်တွေရဲ့လက်ထဲပြန်လည်လွှဲပြောင်းပေးဖို့အတွက်အောက်တိုဘာလ2ရက်နေ့ကစပြီးတော့ရန်ကုန်မြို့တော်ခမရှိမှာ24နာရီတပိတ်စခန်းဖွင့်တောင်းဆိုဆန္ဒပြနေကြတာပါဆန္ဒပြအင်အားရာနဲ့ချီရှိပြီးတချို့တက်ကြီးရွယ်တွေကတော့ကျမကြီးအခြေအနေကြောင့်ဒုတိယမြောက်နေ့မှာတွင်ဆက်လက်မပါဝင်နိုင်တော့တဲ့သူတွေလည်းရှိတယ်လို့ဆိုပါတယ်အခုလိုဆန္ဒပြမှုမျိုးတွေလှုပ်ချင်ရင်အာဏာပိုင်တွေထံကြိုတင်ခွင့်ပြုချက်တောင်းခံရမယ်ဆိုတော့ဥပဒေရှိတဲ့မြန်မာနိုင်ငံမှာဒီလေသမားတွေအနေနဲ့ကြိုတင်ခွင့်ပြုချက်မတောင်းယူခဲ့ဘူး။ဒါကြောင့်တပိတ်ခေါင်းဆောင်ဆက်ဦးကိုအာဏာပိုင်တွေကခေါ်ယူစစ်ဆေးမေးမြန်းမှုတွေလုပ်ခဲ့တယ်လို့မတ်နေနွယ်တန်းကပြောပြပါရတယ်။ဒါပေမဲ့လို့လည်းအခုချိန်ထိတော့ဒီဆန္ဒပြမှုနဲ့ဆက်နွယ်ပြီးအာဏာပိုင်တွေဘက်ကဖမ်းဆီးအရေးယူတာမျိုးတွေတော့မကြားရသေးပါဘူးရှင်။